ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတွေမှာလွန်ခဲ့တဲ့သတင်းပတ်တွေအတွင်းပြန်လည်ဖြစ်ပွားခဲ့တဲ့ပြည်ပခတွေကြောင့်ဒေသခံတိုင်းရင်းသားတွေအတွက်လုံခြုံရေးအခြေအနေဟာအလွန်မင်းဆိုးရိမ်စရာကောင်းတဲ့အနေအထားမှာရှိနေပြီးနေရက်စွန့်ခွာထွက်ပြေးရသူတွေထောင်ထဲချီရှိနေတဲ့အခြေအနေပေါ်ဆိုးရိမ်တဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့အိုချာကပြောပါတယ်။အပြည့်အစုံကိုကိုစောဝင်းလိုင်ကတင်ပြထားပါတယ်ရှင်။
ကချင်ပြည်နယ်အတွင်းမြမအစိုးရနဲ့ KNA ကချင်လူမျိုးရေးတပ်ဖွဲ့တို့အကြားပြီးခဲ့တဲ့လမှာပြန်လည်စတင်ခဲ့တဲ့တိုက်ပွဲတွေနောက်ရှမ်းပြည်နယ်မြောက်ပိုင်းမှာပလောင်မျိုးသားလူမျိုးရေးတပ်ဖွဲ့ TNLA နဲ့မြမအစိုးရတပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေထောင်ထဲချီပြီးအိုးအိမ်ဆုံးခွာထွက်ပြေးနေကြရပေမဲ့အဲ့ဒီဒုက္ခတွေတွေကိုလုံလောက်တဲ့လူသားချင်းစာနာမှုအကူအညီတွေမပေးနိုင်တဲ့အပေါ်အထူးစိုးရိမ်ပူပန်ကြောင်းရန်ကုန်အခြေစိုက်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးယုံအိုချကမေလ16ရက်ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ရန်ကုန်ရုံးကထုတ်ပြန်တဲ့ကြေညာချက်နဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့လက်ထောက်ပြောခွင့်ရပုဂ္ဂိုလ်ဖာဟန်ဟတ်ကအခုလိုပြောပါတယ်။
As you see, the head of OCHA in Myanmar, Mark Cutts, spoke about the urgent needs of displaced and affected communities. And
အဲ့ဒီသားတွေကနေရွှေပြောင်းခံထားရသူတွေအတွက်ရေးပေါ်အခြေအနေတွေကိုလိုအပ်နေတယ်ဆိုတာကိုမြန်မာနိုင်ငံဆိုင်ရာ OCHA ရုံးအကြီးအကဲ Mark Cutts ကပြောထားပါတယ်။ဒုက္ခရောက်နေသူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ဖို့ဒေသခံအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်နိုင်ရေးအတွက်နိုင်ငံကာကအကူအညီပေးတဲ့သူတွေအဲ့ဒီဒေသကိုအကန့်အသတ်မရှိသွားရောက်နိုင်ဖို့လိုတယ်ဆိုတာကိုလည်းသူကရှင်းရှင်းလင်းလင်းပြောထားပါတယ
်မြန်မာအစိုးရနဲ့ KIA အကြားကချင်ပြည်နယ်တောင်ပိုင်းဝိုင်းကြီးဒေသမှာပြီးခဲ့တဲ့ဧပြီလ10ရက်နေ့ကစပြီးတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တာပါ KIA နဲ့မြန်မာအစိုးရတပ်ဖွဲ့တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆုတ်ခွာထွက်ပြေးကြတဲ့အရင်ဒုက္ခတွေလက်ကျန်ရှိနေသေးတာအပြင်အခုအသစ်ထပ်ဖြစ်တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးလာကြတဲ့ထောင်နဲ့ချီတဲ့ဒုက္ခတွေကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းကတရုတ်မြန်မာနယ်စပ်ဒေသတွေမှာပိတ်မိနေကြတာပါကုလသမဂ္ဂအနေနဲ့ IDP လို့ခေါ်တဲ့ပြည်တွင်းနေရရွှေ့ပြောင်းခံရတဲ့ဒုက္ခတွေကိုအကူအညီပေးနိုင်ရေးအတွက်ဆက်လက်ဆောင်ရွက်နေပါတယ်လို့ဖာဟန်ဟတ်ကပြောပါတယ
် We're continuing with our work but we are concerned by the worsening security situation and the displacement of thousands of people in southern Kachin state and northern
ကျွန်တော်လုပ်ငန်းတွေကိုဆက်လုပ်နေပါတယ်ဒါပေမဲ့ကချင်ပြည်နယ်တောင်ပိုင်းဒေသတွေနဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာရှိနေကြတဲ့ထောင်နဲ့ချီတဲ့ဒုက္ခတွေတွေအတွက်ပုံမိုးဆိုးဝါးလာနေတဲ့လုံခြုံရေးအခြေအနေတွေပေါ်စိုးရိမ်ပူပန်မိပါတယ်
ဒီဒေသတွေမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒုက္ခတွေတရုတ်ပြည်ဘက်ကိုထွက်ပြေးသွားကြတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့အနီးမှာဧပြီလ30ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အနည်းဆုံးဒေသခံ600လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။ဧပြီလဇန်ပိုင်းကပြန်လည်စတင်ခဲ့တဲ့ဒီတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူ3000ကျော်ရှိသွားပြီဖြစ်ပါတယ်။ဒါကြောင့်လဲဒုက္ခတွေအရေးပေါ်လိုအပ်နေတဲ့စားနပ်ရိက္ခာတောက်သုံးရေးအရေးပေါ်အင်တာနက်ယာယီတဲတွေကိုမြန်မာနိုင်ငံအတွင်းကဒေသခံ NGO တွေကတဆင့်နိုင်ငံတကာအဖွဲ့အစည်းတွေကပံ့ပိုးပေးနေတယ်လို့ဆိုပါတယ်နိုင်ငံတကာကအဖွဲ့အစည်းတွေအနေနဲ့ဒုက္ခတွေကိုရန်ဖန်ရန်ခါလောက်သာတွားရောက်အကူအညီပေးတာမျိုးမဟုတ်ဘဲဒေသခံ NGO အဖွဲ့တွေကိုအကူအညီပေးတာတွေအပြင်ဒုက္ခတွေအတွက်အကန့်အသတ်မရှိရေရှည်ပုံမှန်အကူအညီပေးနိုင်ဖို့လိုအပ်ကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီဆောင်ရွက်ရေးအဖွဲ့ OCHA ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲ Mark Cutts ကပြောပါတယ်မြန်မာအစိုးရဘက်ကဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့နဲ့ကေအယူအပါအဝင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားအပြစ်ခတ်ရစဲရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးဆွေးနွေးပွဲတွေရှင်းမတိုးနောက်မဆုတ်ဖြစ်နေသလိုကေအယူနဲ့မြန်မာအစိုးရကြားတိကျအပြစ်ခတ်ရစဲရေးသဘောတူညီချက်ရရှိထားခြင်းမရှိသေးတာကြောင့်ဒုက္ခသည်တွေနေရပြန်နေရေးဟာလည်းအခုချိန်ထိအလံဝင်နေစေဖြစ်ပါတယ်ခင်ဗျာ